မြန်မာနိုင်ငံရဲ့စာနေစင်းလွတ်လပ်ခွင့်အခြေအနေဟာ2012ခုနှစ်အတွင်းမှာတည်တည်တတ်တာတိုးတက်လာခဲ့တယ်လို့စာနေစင်းလွတ်လပ်ခွင့်ဆိုင်ရာစောင့်ကြည့်တဲ့ပြင်သစ်အခြေစိုက်နေစည်းမခြားသတင်းတောင်များအဖွဲ့ RSF ကပြောလိုက်ပါတယ်ထူးခြားတဲ့အပြောင်းအလဲတွေနဲ့အလားအလာကောင်းတွေရှိနေပေမဲ့လည်းစာနေစင်းသမားတွေကိုအချိန်မရွေးတရားစွဲနိုင်ဖမ်းဆီးနိုင်တဲ့ဥပဒေတွေကိုဖြတ်သိမ်းဖို့လိုနေသေးတယ်လို့တော့ထောက်ပြပါတယ်ဒီသတင်းအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကပြောပြပေးပါရှင်
မြန်မာနိုင်ငံဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကအထိစာနေစင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်ကမ္ဘာပေါ်ကဖိနှိပ်အုပ်ချုပ်တဲ့တခြားနိုင်ငံတွေနဲ့ဒန်းတူလိုက်နေခဲ့တဲ့နိုင်ငံပါအခုတော့ဖြင့်ဗီယက်နမ်လာအိုမြောက်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုကြော်တက်ပြီးစာနေစင်းလွတ်လပ်ခွင့်မှာထူးခြားကောင်းမွန်တဲ့တိုးတက်မှုတွေရှိခဲ့တယ်ဆိုတော့ကို RSF လို့အဖွဲ့မျိုးကိုယ်တိုင်ကအသိအမှတ်ပြုလာရပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့စာနေစင်းလွတ်လပ်ခွင့်အဆင့်ကို2012ခုနှစ်ကနေနိုင်ရှင်ရင်18ဆင့်မြင့်တင်ပြီး151မှာတက်မှတ်လိုက်တဲ့အဓိကအကြောင်းရင်းတချို့ကို RSF ရဲ့2013ခုနှစ်ကမ္ဘာစာနေစင်းလွတ်လပ်ခွင့်ဆိုင်ရာအညွှန်းကိန်းကိုပြုစုတာမှာအဓိကပါဝင်ခဲ့သူတူဖြစ်တဲ့ RSF အာရှပစိဖိတ်ဒေသဆိုင်ရာဌာနရဲ့အကြီးအကဲဘန်ဂျမင်အစ်စမေးလ်က VOE ကိုအခုလိုရှင်းပြပါတယ
် First the release of all the journalists and bloggers from the Burmese jails and the lift of prior censorship
ပထမဆုံးတစ်ခုကတော့အကျဉ်းချထားတဲ့စာနယ်ဇင်းသမားတွေဘလော့ဂါတွေအားလုံးကိုပြန်လွတ်ပေးခဲ့တာပါစာနယ်ဇင်းတွေမထုတ်ဝေခင်မှာစင်စာခွင့်ပြုချက်အရင်ရယူတာကိုဖျက်သိမ်းခဲ့တာပြပအခြေစိုက်သတင်းမီဒီယာတွေကိုပြည်တွင်းမှာပြန်လွတ်ခွင့်ပြုခဲ့တာစတာတွေကအဓိကအကြောင်းရင်းတွေဖြစ်ပါတယ်ဒါအပြင်စာနယ်ဇင်းသမားတွေလုတ်ကန်ရတဲ့ဗကတိအခြေအနေတွေကလည်းပြောင်းလဲသွားပါပြီအခုဆိုရင်သူတို့ဟာအကဲဆက်တဲ့အကြောင်းအရာမျိုးစုံကိုစစ်စီရေးအဖွဲ့ကနေဖြတ်ဆရာမလို့တော့ပဲရေးသားတင်ပြနိုင်ကြပါပြီ
။အဲဒီလိုမယုံနိုင်ဘွယ်ဖြစ်ထွန်းတိုးတက်မှုတွေရှိနေတဲ့အခြေအနေကောင်းဟာ2013ခုနှစ်မှာဆက်ဖြစ်သွားဖို့လူပြီးအထူးသဖြင့်ကတော့မရှိသင့်တဲ့ဥပဒေတွေကိုဖျက်သိမ်းပြီးတော့ရှိသင့်တဲ့ဥပဒေတွေကိုပြဋ္ဌာန်းဖို့လိုတယ်လို့ဘန်ဂျမင်အစ်စမေးလ်ကထောက်ပြပါတယ်။မြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အဆင့်အခုလိုတိုးမြင့်လိုက်တာကိုသဘောတူသူတွေထဲမှာတဦးကတော့မြန်မာနိုင်ငံသတင်းစာဆရာများအသင်းဥက္ကဋ္ဌဦးဝန်သားပါအလားတူပဲစာနယ်ဇင်းသမားတွေကိုအခြေမရေဒုက္ခပေးနိုင်တဲ့ခင်မမီတော့တဲ့ဥပဒေတွေကိုဖျက်သိမ်းဖို့လိုတယ်ဆိုတာကိုဥပဝန်သားကလည်းထောက်ပြပါတယ
်။တရင်းညာသမားတွေကိုလိုရင်ဒီလိုထုတ်ပြီးတော့တုံးရတယ်ပေါ့ဗျာ။ဒီလိုရွေးယူခြင်းလို့ရှိရင်ဒါမှမဟုတ်ကျွန်တော်တို့အံရပြည့်ခြင်းလို့ရှိရင်အဲထုတ်တုံးလို့ရတယ်နော်ဒီလိုမလိုအပ်တဲ့ဥပဒေတွေပေါ့နော်ဒီကံပတ်ထားတဲ့ဥပဒေတွေအဲ့ဒါတွေကရှိနေတယ်ပဲ။အဲ့ဒါအဲ့ဒီဥပဒေတွေကျွန်တော်ပြချက်လို့ပါကျွန်တော်ပြသသွားအောင်အဲ့တော့အဲ့ဒါရှိနေတယ်ဥပမာကျွန်တော်တို့ဟို2004ခုနှစ်ဒီထော်နိုက်ဥပဒေတွေနော်ဒါပြီးတော့ကျွန်တော်တို့အရေးပေါ်စီမံချက်ဥပဒေတွေဒါကြီးကအချိန်ကြီးသုံးလို့ရတယ်ဒီကြတယ်အဲ့တော့ဒီလိုဥပဒေတွေကိုပြချက်ပြီးတော့ပါတယ်ပို့ပြီးတော့တက်လက်တဲ့ဝင်ငင်းနဲ့ဒီအချိန်ကြီးကျွန်တော်ရရှိမှာပါ
2012ခုနှစ်တွင်စာနယ်ဇင်းလွတ်လပ်ခွင့်အခြေအနေတိတိတတ်တာတိုးတက်တာကိုမြင်ခဲ့ကြရတယ်လို့ပုဂ္ဂလိကစာနယ်ဇင်းတွေပေါ်အစိုးရဌာနတွေကတရားစွဲဆိုတာတွေကိုလည်းတွေ့ခဲ့ကြရတာပါ။ဒါကြောင့်လဲစာနယ်ဇင်းသမားတွေကိုထိထိရောက်ရောက်အကာအကွယ်ပေးမဲ့ဥပဒေတွေပြဋ္ဌာန်းဖို့လိုတယ်လို့ထောက်ပြနေကြတာဖြစ်ပါတယ်။လက်ရှိအချိန်မှာမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကကမ္မကဋ္ဌပြုပြီးစာနယ်ဇင်းဥပဒေမူကြမ်းတရားကိုရေးဆွဲပြုစုနေပြီးတော့လာမယ့်သတင်းနှစ်ပတ်လောက်တွင်လက်ရှိကျင်းပဆဲလွှတ်တော်အစည်းအဝေးတွေမှာတင်ပြဖို့မျှော်လင့်ထားကြပါတယ်။ဒီဥပဒေမူကြမ်းမှာပုံနှိပ်မီဒီယာတွေအတွက်သာမကအွန်လိုင်းမီဒီယာတွေကိုပါအကာအကွယ်ပေးနိုင်မဲ့ပြဋ္ဌာန်းချက်မျိုးတွေကိုပါထည့်သွင်းပြီးအားနည်းချက်မရှိအောင်ပြောက်ွက်ကိုထောက်ပြီးအာဏာပိုင်တွေကအသုံးမချနိုင်အောင်လှုပ်ထားဖို့လိုတယ်လို့ဘန်ဂျမင်အစ်စမေးလ်ကအကြံပေးပါတယ်။သမ္မတဦးသိန်းစိန်အစိုးရကတော့စာနယ်ဇင်းလွတ်လပ်ခွင့်ကိုအာမခံချက်ပေးဖို့လှုံ့ဆော်နေတယ်ဆိုတာကိုသက်သေပြတဲ့အနေနဲ့လာမယ့်ဧပြီလတရနေ့ကစပြီးပုဂ္ဂလိကနေ့စဉ်သတင်းစာတွေကိုထုတ်ဝေခွင့်ပြုမယ်လို့ကြေညာထားပါတယ်ခင်ဗျာ။